မကွေးတိုင်းဒံကောခရိုင်နှန်းခါရွာကိုစစ်ကောင်စီကဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့ရာကြောင့်ဗေလွရတိတ်ဆောင်နေရတဲ့စစ်ဘေးဒုက္ခတွေထောင်ထဲချီပြီးတော့ရှိနေပါတယ်။နှန်းခါရွာကနေထွက်ခွာသွားတဲ့စစ်ကောင်စီတပ်တွေဟာလည်းမင်းသာရွာအနီးဒီနေ့မိုင်းဆွဲတိုက်ခိုက်ခံရပါတယ်။ရန်ကုန်ကလာတဲ့သတင်းအကြေဆုံးကိုတော့ကိုသားညုံကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဒဇမလ19ရက်နေ့ကဒံကောခရိုင်နှန်းခါရွာမှာရဲရခေါင်းဆောင်တွေအစည်းအဝေးလုပ်နေချိန်စစ်ကောင်စီကထိုးစစ်ဆင်ရမှာဒီကြောင်ကနေပြီးတော့ရဟယီရန်ပါဝင်ဂျက်လီရင်တွေနဲ့ပါပြစ်ခတ်တက်ခိုက်ခဲ့တယ်ဆိုပြီးတော့ဒေသခံတွေကပြောပါတယ်။တီးတွက်ဒေသခံစစ်ပီးဒုက္ခတွေ4000လောက်ဟာနီးစက်ရတောတောင်ကြီးထဲမှာခိုလုံနေရတယ်လို့ပဲအရေးပေါ်အကူအညီတွေလိုအပ်နေပါတယ်။ခိုလုံနေရသူတွေထဲမှာတက်ကြီးရိုးတွေပါဝင်ပြီးတော့အသက်ကြီးပိုင်းစစ်ပီးဒုက္ခတွေတူစစ်ပီးချောင်းတွေဒီနေ့သေဆုံးသွားတယ်လို့ဒေသခံတူကပြောပါတယ
်။တောက်ပြီးတော့အကုန်လုံးပြန်မလာရသေးဘူးကြာကျွန်တော်တို့ဒါမျိုးလေးတွေသူလာတဲ့ချိန်မှာအကုန်လုံးအရေးပေါ်ပြည်နေကြတယ်တော့ကျုပ်တို့တော်ရမှာဒီတိုင်းဒီတော့အဒီချက်ကနေပြဆိုရင်သူတို့စစ်ပြည်နေရတော့သူတို့အိမ်ကိုကျော်စားပြီးစားဝတ်ချက်ပေါ်လေးဆောင်တူလာနေပြီးယူပြီးတော့သူတို့သွားနိုင်တယ်သူကတော့တိတ်ကြီးမှဆက်ပြီးကြတော့သူတို့ကဘာမှမယူနိုင်ဘူးလေဒီတိုင်းအိမ်ကြီးကတော့စစ်ကြောင်ပြောက်တော့ပြူရတော့ကြောက်ချက်ကနေဆယ်ဦးနေရှိပြီးတော့အတကြီးပိုင်းလူကြီးပြောက
်ဆက်ရှိချိန်မှာရတိဦးဦးအေးအေးတန်ကြောင့်မလို့အဝတ်ထည်တွေကရေးပေါ်လူကနေပြီးတော့ဆန်းလိုက်ခါလူတွေယူရနေပါတယ်စစ်ကောင်စီကပြစ်ခတ်တာကြောင့်တိဆုံးသူကိုရှိပြီးတော့အဲ့ဒီထက်မှပကဖလို့ခေါ်တဲ့ဒီလူတော်ဝေးတပ်ဖွဲ့တွေလည်းပါတယ်လို့ဒီသက်တမ်းရပ်သားတွေလည်းပေါဝင်နေလို့ဆိုပါတယ်စစ်ကောင်စီထုတ်ပြန်ချက်ထဲမှာတော့အကြမ်းဖက်ခေါင်းဆောင်တချို့ပါတဲ့လူ100လောက်စီဝေးလုံနေရကိုဝင်ရောက်စီးကျင်းရမှာအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပြီးတော့6ဦးကိုအသေရမိတယ်လို့ဆိုပါတယ်ကြီးရွာသားတွေထိခိုက်မှုမရှိဘူးလို့လည်းစစ်ကောင်စီဘက်ကထုတ်ပြန်ပါတယ်လေကြောင်းကနေပြီးတိုက်ခိုက်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့တော့ထုတ်ပေါ်ပြောဆိုတာမရှိပါဘူးဒီကနေ့ဒီဇင်ဘာလ19ရက်နေ့မနေ့ပိုင်းမှာစစ်ကောင်စီတပ်တွေဟာနှမ်းခါရွာကနေပြန်လည်ထွက်ခွာသွားပြီးတော့မထွက်ခွာခင်အချိန်မှာနေမိကနေပြီးပျက်စီးပြီးယူဆောင်သွားလို့ရွာမှာရှိတဲ့နေတလုံးကိုလည်းမရှိသွားတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ဖွဲ့ဟာနှမ်းခါရွာကနေထွက်ခွာသွားပြီးတဲ့နောက်မှာတော့မြစ်တာမြေအရှိဖက်ကမ်းကိုချိတက်သွားပြီးတော့မြင်းသားရွာနီးမှာမိုင်းဆွဲတက်ခိုက်တာခံရတယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တူကပြောပါတယ
်ဒီကနေမိုင်းဆွဲတော့ဗောမိုင်းဆွဲပြီးတော့မှခုခံပြီးတက်တာဗောအဲ့လိုမျိုးလေအာမြင်းသားမှာချိပြီးတော့ပြီးတော့ဒီတော့ဒီလိုပြီးပြီးတော့စမ်းနေတဲ့ကိုဦးကြည့်တယ်ကျွန်တော်တို့ဘက်ကတော့ရှောင်လိုက်တာဗောညာကောက်ကလင်းတဲ့နေဒီဘုံမင်းဆွေးပြီးမ
ှစစ်ကောင်စီတပ်တွေဟာအာဏာသိမ်းပြီးတဲ့နောက်ပိုင်းဒီသက်ကံကာဝေးတပ်ဖွဲ့တွေအားကောင်းတဲ့စကိုင်းတိုင်းနဲ့မကွေးတိုင်းအတွက်မှာစစ်အင်အားအလုံးကြီးနဲ့နေနေရှင်းတာတွေလုပ်နေတယ်လို့လေကြောင်းကနေပြီးတော့ရဟယီနေနဲ့ပြစ်ခတ်တက်ခိုက်မှုတွေလည်းလုပ်ပါတယ်ကြီးရွာမရှုံးမှုတချို့နဲ့ကြီးရွာသားတချို့တပ်ဖြတ်ထားတဲ့ကိစ္စတွေမှာလည်းဒီသက်ကံကာဝေးအဖွဲ့တွေလက်ချက်ဖြစ်တဲ့ဆိုပြီးတော့စစ်ကောင်စီဘက်ကတံပြန်ဆွဆွဲမှုတွေရှိနေပါတယ်ခင်ဗျ